တော်တာရှင်များကျမ်းမာတော်မူပါစားရှင်နိုင်ငံတော်တစ်အစီအစဉ်မှာအခုခရင်နောက်6လလုံးလုံးတမန်ပြည်သူများဒီမိုကရေစီနိုင်ငံတော်တစ်ကိုခြိတက်ရမှာအဓိကကြတဲ့လမ်းဖောက်သူများဥဆောင်သူများအဖြစ်ဘဲပုံဖယ်နီးပါဝင်နိုင်ကြောင်းတင်ဆက်သွားပါမယ်ရှင်ပထမဦးဆုံးပြည်သူလူထုရထားတဲ့အခွင့်အရေးတွေကိုအချင်းချုပ်တင်ပြပါရစေအခွင့်အရေးလို့ပြောရင်တရားသဖြင့်ရရှိထားတဲ့ပစ္စည်းဥစားပိုင်ဆိုင်ခွင့်အပြင်မြတ်တာတဲ့အခွင့်အလန်းကိုခန်းစားခွင့်လဲပါဝင်ပါတယ်။ဒါအပြင်ဒီအခွင့်အရေးတွေကိုတစုံတရာသို့မဟုတ်တစုံတယောက်ကနှောက်ယှက်ဖြည့်ဆည်းလာခဲ့ရင်လဲအကာအကွယ်ရပိုင်ခွင့်ရှိနေပါတယ်။မိမိနဲ့မိသားစုအေးချမ်းလုံခြုံစွာဖွံ့ဖြိုးတိုးတက်ပိုင်ခွင့်လဲရှိပါတယ်။အဲ့ဒီအခွင့်အရေးတွေကိုနီလန်းနှမျိုးနဲ့ရရှိခန်းစားခွင့်ရှိပါတယ်။ပထမနီလန်းကဥပဒေတွေပြဋ္ဌာန်းပြီးအာမခံချက်ရယူခြင်းနဲ့ဒုတိယနီလန်းကတော့ကျင့်ဝတ်ဆိုင်ရာအခွင့်အရေးများအဖြစ်စီယုံလှုံ့ဆော်ရယူနိုင်ကြခြင်းဖြစ်ပါတယ်။ဥပမာအားဖြင့်2008ဖွဲ့စည်းပုံအခြေခံဥပဒေအခန်း10ပါနိုင်ငံသားများရဲ့မူလအခွင့်အရေးများဟာဥပဒေကအာမခံထားတဲ့အခွင့်အရေးများဖြစ်ကြပါတယ်။ UDHR လို့ခေါ်ကြတဲ့လူအခွင့်အရေးကြီးညာစာတန်းကြီးကတော့လူသားတိုင်းအတွက်မွေးရာပါကျင့်ဝတ်ဆိုင်ရာအခွင့်အရေးများဖြစ်ယုံကြည်လက်ခံထားကြပါတယ်။ကျင့်ဝတ်ဆိုင်ရာအခွင့်အရေးဖောက်ဖျက်မှုများကိုယုံတင်တရားဆွဲဆိုနိုင်ခြင်းမရှိပေမယ့်ဖောက်ဖျက်သူများကိုယဉ်ကျေးမှုမရှိသူများအဖြစ်၎င်းဖောက်ဖျက်တဲ့အစိုးရကိုမယဉ်ကျေးတဲ့အစိုးရအဖြစ်၎င်းမှတ်ယူကြပါတယ်။သောတာရှင်များရှင်2008ဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံသားတိုင်းကိုအာမခံထားတဲ့မူလအခွင့်အရေးများကိုမိတ်ဆက်ပေးလိုပါတယ်။လူတိုင်းဟာဥပဒေအရမှာဒန်းတူညီမျှအခွင့်အရေးရှိပြီးဥပဒေရဲ့အကာအကွယ်ကိုလည်းဒန်းတူညီမျှရပိုင်ခွင့်ရှိပါတယ်လူမျိုးပါတာကြမ်းမမရွေးခွဲခြားမှုလည်းမရှိရန်အပြင်အလုံလောက်ကံရမှာဖြစ်စီကုံသေးရွာဝဲစီးပွားလောက်ရမှာဖြစ်စီပညာရက်များရှားဖွေဖို့ထုတ်ရမှာဖြစ်စီတူညီသောအခွင့်အလမ်းတွေရရှိဖို့အာမခံထားပါတယ်အမျိုးသမီးများအနေနဲ့အမျိုးသားများနဲ့လောက်ခလာစာတူညီခွင့်နိုင်ငံသားတိုင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငင်းချမ်းစွာစီတန်းလှည့်လဲခွင့်အသင်းအဖွဲ့များဖွဲ့စည်းပိုင်ခွင့်တိုင်းရင်းသားစာပေယဉ်ကျေးမှုဘာသာစကားဓလစ်ထုံးတမ်းများလွတ်လပ်ခွင့်တို့ကိုပါအာမခံထားပါတယ်2008ပါမူလအခွင့်အရေးများဟာစာအုပ်ထဲမှာပဲရှိပြီးလက်တွေ့အသုံးချမှုအပိုင်းမှာအားနည်းလာပါတယ်လို့ဝေဖန်ချက်များလည်းရှိပါတယ်လွတ်တော်များအနေနဲ့အထက်ပါမူလအခွင့်အရေးများကိုအပြည့်အဝအကောင့်ထဲဖော်ဖို့သက်ဆိုင်ရာဥပဒေများကိုဖြည့်ဆွက်ပြဋ္ဌာန်းကြရမှာဖြစ်ပါတယ်။အဲ့ဒီလိုလုပ်ဖို့လဲလွတ်လပ်တက်ကြွတဲ့နိုင်ငံသားများရဲ့လွတ်တော်များပေါ်တိုက်တွန်းနှိုးဆော်မှုတွေလိုအပ်လာပါတယ်။ဥပမာပြရရင်ရက်ွက်နဲ့ကြေးပါအုပ်ချုပ်ရေးမှုဥပဒေကိုပြဋ္ဌာန်းပေးနိုင်ခဲ့လို့ရက်ကြီးနေပြည်သူများဟာနေအိမ်ပစ္စည်းလုံခြုံခွင့်ဘာသာသာသနာဆောင်ရွက်ခွင့်စားပေးရင်ကျေးမှုပြောထောင်ခွင့်ပညာရေးကျန်းမာရေးဆိုင်ရာအခွင့်အရေးများနဲ့လူမှုစည်းပွားဖွံ့ဖြိုးတိုးတက်ခွင့်တို့ကိုထပ်ဆင့်အာမခံချက်ရရှိခဲ့ပါတယ်။အုပ်ချုပ်ရေးမှုကိုလည်းရရွာအတွက်မြောင်များလာတဲ့တာဝန်တွေကိုရက်ကြီးဆိုင်ရာနှီးဥပဒေများနဲ့အနှင်းနိုင်ခဲ့ပါတယ်။ကျေပြန့်တဲ့အခွင့်အာဏာကိုရရှိထားတဲ့အုပ်ချုပ်ရေးမှုများကိုတက်ကြွတဲ့နိုင်ငံသားများဦးဆောင်ပြီးတာဝန်ခံစေခြင်း၊တာဝန်ယူစေခြင်းများကိုလေ့ကျင့်ပေးချရမှာဖြစ်ပါတယ်။အခုတလောရန်ကုန်တိုင်းမင်္ဂလာတုံမြို့နယ်မှာလေရက်ွက်ဥချုပ်ရေးမှုမတည်ဘူးဆိုတဲ့လမ်းမြေပေါ်ကျူးကျော်မှုတွေစီပင်ကလှစ်လျွရှုထားတဲ့ရေမြောင်းပိတ်ပြီးလက်ဖေးဆိုင်ဆောက်လုပ်မှုတွေကိုလွတ်တော်ကိုယ်စားလှယ်ကိုယ်တိုင်လူမှုကွန်ရက်စာမျက်နှာမှာတင်ပြရင်ဖွင့်လာရပါတယ်တကယ်တော့ဒီလိုကျူးကျော်မှုတွေဟာဥချုပ်ရေးမှုများနဲ့စီပင်သားရရေးဝန်ထမ်းများမှာအပြည့်အဝတာဝန်ရှိပါတယ်ပြည်သူများဘက်ကလည်းသတင်းပေးခြင်းဖြင့်ပါဝင်နိုင်ပါတယ်။ဒါဟာအစိုးရကိုကူညီရာရောက်ပါတယ်။တစ်ချိန်တည်းမှာပဲအခုလိုရတားအုပ်ချုပ်ရေးကာလမှာတောင်ပြည်သူအကျိုးစီးပွားကိုဆွမ်းဆွမ်းတမန်ကာကွယ်တဲ့ကျေးရွာအုပ်ချုပ်ရေးမှုအချို့ကိုမြို့နယ်သို့မဟုတ်ခရိုင်အုပ်ချုပ်ရေးမှုတွေကမျက်မှောင်ကျိုးလို့ဖိအားပေးနှုတ်ထွက်စေတာဤအမျိုးမျိုးနဲ့ပညာပြတာတွေလည်းရှိနေပါတယ်။တလောကစကိုင်းတိုင်းရဲ့နန်စီပွန်ဒေသမှာပြည်သူလူထုတခဲနဲ့တင်မြောက်ထားသူကျေးရွာဥချုပ်ရေးမှုကိုခရိုင်ကအတီးမပြုသေးပဲမြို့နယ်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌကစာထုတ်ပြန်ပြီးတာဝန်ကရန်နာတာတွေ့လိုက်ရပါသေးတယ် ဒါဟာဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်ပါတယ်။ဒီလိုအခြေအနေတွေမှာပြည်သူလူထုကညီညွတ်ကြဖို့လိုအပ်ပါတယ်။ဥပဒေကိုမလိမ့်တစ်ပတ်လုပ်တဲ့တာဝန်ရှိသူခရိုင်နဲ့မြို့နယ်အုပ်ချုပ်ရေးအာဏာပိုင်များကိုလက်မှတ်များရေးထိုးပေးဖို့ဆန့်ကျင်ခြင်းဖြင့်ဖြစ်စေ၊ငြိမ်းချမ်းစွာစန္ဒထုတ်ဖော်ခြင်းဖြင့်ဖြစ်စေ၊သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်မှမေးခွန်းထုတ်ခြင်းဖြစ်စေ၊ထိရောက်စွာအရေးယူပေးပါရန်အစိုးတင်သွင်းခြင်းဖြင့်ဖြစ်စေဆောင်ရွက်နိုင်ကြပါသည်။ဒီလိုဖြစ်စဉ်မှန်တွေကိုမိမောင်းထိုးပြခြင်းဖြင့်နိုင်ငံသားများဟာမိမိတို့ရွေးကောက်တင်မြှောက်ထားသူများကိုကူညီရာရောက်ပါသည်။တော်တာရှင်များရှင်ခုထိပြောခဲ့တာတွေကတော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ရက်ကွက်ကြေးရအုပ်ချုပ်ရေးဥပဒေများအရနိုင်ငံသားတွေရထားတဲ့အခွင့်အရေးတွေကိုစနစ်တကျအသုံးချပြီးဒီမိုကရေစီလမ်းမကြီးဖောက်ကျဖို့ဖြစ်ပါတယ်တော်တာရှင်များရှင်လန်းချမ်းမြေ့ကြပါစေမတူကွဲပြားမှုများကိုတန်ဖိုးထားလေးစားရင်ကျမညီညွတ်သိမ်းပါရှင်